Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်စက်တင်ဘာလ19ရက်တနင်္ဂနွေနေ့ညနေ 6:00 အစီအစဉ်တွေကို9မီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါလန်ဒန်မြောက်ယထာဘုံပေါက်ကွဲမှုနဲ့ဆက်ဆက်မှုတန်တရားနဲ့ဒုတိယမြောက်မျိုးသားတအုပ်ကိုရဲကထပ်ပြီးတော့ဖမ်းဆီးထားပါတယ်ဂါဇာကိုထိန်းချုပ်ထားတဲ့ Hamas တို့ကအုတ်ချုပ်ရဲဖွဲ့ကိုဖျက်ပြီးရွေးကောက်ပွဲလုပ်မယ်လို့ဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတယ်လို့ဆိုတဲ့သူတို့အခေါ်အဖြစ် Rohingya Muslim တွေအတွက်စခန်းကြီးတစ်ခုစောက်ဖို့ Bangladesh အစိုးရကစီစဉ်နေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။နောက်ဆုံးရသတင်းတွေနားဆင်ပြီးမှရှမ်းပြည်နယ်အတွင်းတိုင်းသာလက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရစစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လူအခွင့်ရေးချိုးဖောက်မှုတွေလည်းဆက်ဖြစ်နေတဲ့အကြောင်းတွေနဲ့အတူနားဆင်ရမှာက
ကြတော့ဓာတ်ရိုက်ကျွန်တော်တို့ဖြည့်ရှင်းလိုက်တာပါပဲ။ဒီနိုင်ငံတကာပြည်သက်ကိုလေဓာတ်ရိုက်ဖြည့်ရှင်းလိုက်တာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှာကြတော့ကြည့်ပြန်တော့လေသူဘလောက်ရှင်းရှင်းတော့အခုဟာအမြင်ကစောင်းနေကြတဲ့အခါတော့လေအကုန်စင်တော့လေကြောက်ဆောင်မှာတော့မဟုတ်ဘူး
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောကြားမယ့်မိကုန်းနဲ့ပတ်သက်ပြီး The Voice Weekly ဒုတိယအေဒါချုပ်ဦးစေရသူပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါပြင်ထိုင်းနိုင်ငံတွင်ရွှေပြောင်းအလုပ်သမားတွေအလုပ်လုပ်ကင်ခွင့်စာရဲစာတမ်းမပုတ်တင်စီရင်သွင်းရတဲ့အခြေအနေတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါပေမဲ့တိုင်ပင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်းတဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြောက်ယထာဘုံခွဲမှုနဲ့ဆက်ဆက်မှုတန်တရားနဲ့ဒုတိယမြောက်လူတအူးကိုထပ်မံဖမ်းဆီးတဲ့အကြောင်းရဲကပြောပါတယ်။ဟီထရိုးလေဆိပ်ရှိရာလန်ဒန်အနောက်ပိုင်း House Low ကအသက်22နှစ်အရွယ်အမျိုးသားတအူးကိုစနေနေ့ညသကောင်းမတိုင်မီလေးမှာဖမ်းဆီးတဲ့အကြောင်းရဲအဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဗြိတိန်နိုင်ငံရဲ့အကြမ်းဖက်ဝါဒဆိုင်ရာဥပဒေနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။မနေ့စနေနေ့အစောပိုင်းတုန်းကတော့ဒိုဘာစိတ်ကမ်းဧရိယာကနေအသက်18နှစ်အရွယ်အမျိုးသားတအူးကိုဖမ်းဆီးခဲ့ပါတယ်။ဒီစိတ်ကမ်းကတော့ဗြိတိန်နဲ့ပြင်သစ်နိုင်ငံကြားကူးလူသွားလာကြရာအရေးပါတဲ့ဂရုစိတ်ကမ်းတစ်ခုဖြစ်ပါတယ်။အကြမ်းဖက်ဝါဒလုပ်ရက်လုံဆောင်မှုပြင်ဆင်မှုဓမ္မမုံအပိတ်ကူညီမှုဆိုင်ရာတန်တရားတွေနဲ့အဲ့ဒီလူငယ်ကိုဖမ်းလိုက်တာလို့စနေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုတိယလက်ထောက်ရဲကော်မရှင်နာမင်းကြီးနီလ်ဘာဆူးကပြောပါတယ်ပထမဆုံးဖမ်းဆီးမှုကတိတ်ကိုအရေးပါခဲ့တယ်လို့လည်းရဲမင်းကြီးကပြောပါတယ်ဒီဖမ်းဆီးမှုနောက်ပိုင်းမှာတော့ဒိုဘာစိတ်ကန်းနဲ့လန်ဒန်မြို့ဆောင်ကရက်ကွက်တစ်ခုကဒေသခံတွေကိုပြောင်းရွှေ့ပြီးအိမ်တလုံးကိုရဲကရှာဖွေခဲ့ပါတယ်တကြီးရွယ်ဦးဇနီးမောင်နှံနှစ်ဦးရဲ့အိမ်ကိုရဲကရှာခဲ့တာလို့စံပူရီရက်ကွက်ကရက်ကွက်သူရက်ကွက်သားတွေကပြောပါတယ်။ Penelope နဲ့ Ronald Jones တို့ဇနီးမောင်နှံကမွေးစားကလေးတွေကိုဆယ်စုနှစ်တင်တဲ့ချီကြီးစုစောင့်ရှောက်ခဲ့ကြသူတွေဖြစ်ပြီးသူတို့ရဲ့ဆောင်ရွက်ချက်အတွက်ဘီမာဂျီ Alice Beck က2010ပြည့်နှစ်တုန်းကဂုံပြုချင်းမြောက်ခဲ့သေးတာဖြစ်ပါတယ်။ဒိုဘာဂရုစိတ်ကန်းကနေပစ္စည်းတချို့လည်းတင်ဆက်ရမိတယ်လို့ရဲမင်းကြီးကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ရထားပေါ်မှာဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့ Person Greens ဘူရာယုံကိုလည်းပြန်ဖွင့်လိုက်မနေ့စနေနေ့ကပြန်ဖွင့်လိုက်ပါပြီဒီပေါက်ကွဲမှုဟာဆိုရင်တော့ဒီနှစ်အတွင်းဗြိတိန်နိုင်ငံမှာ၅ချိန်မြောက်အကြမ်းဖက်ဝါဒဆွဲတိုက်ခတ်ခံရမှုဖြစ်ပါတယ်ရှင
်ကမ္ဘာဥရုယာစီပြောင်းလဲမှုဆိုင်ရာ Paris သဘောတူညီချက်မှာပြန်ပါဖို့ဆန္ဒရှိတဲ့သဘောမျိုးဥရောပသမဂ္ဂ EU ရဲ့ဆွေးနွေးဆံရထိပ်တန်းတာဝန်ရှိသူတွေကအမေရိကန်ဘက်ကအရေးယောင်ပြထားပါတယ်အဲ့ဒီသဘောတူညီချက်ကိုပြန်ပြီးစစ်ဆင်ညီနိုင်ဖို့အတွက်အမေရိကန်ကနှုတ်ထွက်မယ်လို့ဒေါ်နယ်ဒရန့်ကဂျွန်လာမှာကြေညာထားတာပါကနေဒါတရုတ်နဲ့ EU တို့ဦးဆောင်ပြီးဝန်ကြီးအယောက်30ကျော်တက်တဲ့ကနေဒါနိုင်ငံမွန်ထရီယယ်မြို့မှာလုပ်တဲ့အစည်းအဝေးတစ်ခုတွင်ဒီသဘောထားအပြောင်းလဲဖြစ်လာတာလို့ဥတုရာသီဆိုင်ရာလုံဆောင်ချက်နဲ့စွန့်ရဆိုင်ရာဥရောပကော်မရှင်နာမင်းကြီးမီဂယ်အရီယက်စ်ကနေတီကစနေနေ့မှာပြောပါတယ်အင်္ဂါနေ့မှာစတင်မဲ့ကုလသမဂ္ဂထရီညီလာခံအထူးကအစည်းအဝေးတွေအတွက်ပြင်ဆင်တဲ့အနေနဲ့မွန်ထရီယယ်မြို့မှာဒီအစည်းအဝေးကိုလုပ်ခဲ့ကြတာပါ Paris သဘောတူညီချက်ကိုပြန်ပြီးစစ်ဆင်ညီနိုင်မှာမဟုတ်ပေမဲ့ဒီသဘောတူညီချက်ရသူတို့ပါဝင်လှုပ်ဆောင်နိုင်မဲ့အချက်တွေကိုပြန်ပြီးသုံးသပ်မယ်လို့အမေရိကန်ဘက်ကပြောတဲ့အကြောင်းကော်မရှင်နာမင်းကြီးကနေတီကအစည်းအဝေးအပြီးမှာပြောပါတယ်ဒါပေမဲ့သူရဲ့ပြောဆိုချက်ထွက်လာပြီးတဲ့နောက်သိမကြခင်မှာပဲအမေရိကန်သမားအင်ပြီးတော့ပြောခွင့်ရ Sarah Huckabee Sanders ကကွဲပြားတဲ့ပြောဆိုချက်တစ်ခုကို Twitter မှာရေးပါတယ်Paris သဘောတူညီချက်ကိုမိမိတို့ရဲ့သဘောထားမပြောင်းလဲကြောင်းသဘောတူညီချက်ထဲမှာအမေရိကန်အတွက်အကျိုးရှိမဲ့အချက်တွေမပါရင်အမေရိကန်ကနှုတ်ထွက်မယ်ဆိုတာသမ္မတကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ကြောင်းအင်မီတို့ပြောခွင့်ရကရေးပါတယ်ခင်ဗျာ
Gaza go ocho need a Islamic situation of where Hamaska threw ocho ye pwegu chatin be a twiddle yuka boy chimba melo diganit and inkinuni martina jet topare Hamas net tamara mamosa basia pata apweja Nanga yin a binas and ya nyempuamugo sunta yin nilanta ku chile a ku sunta checo shumi javare Disawe check up yale bouncy ye suya dea pozina ye lampo like dale chipare Gaza Gani, Palestine, Anabai, Apuego, Hamas, Ru, Dai, Tok, Lai, De, Natakone, Kuni, Pirinse, Gala, Grega, Palestine, Simbia, Suya, Rija, Mabimele, Chiniraba, Hamas, Ne, Pata, Ruga, Gozaleri, Ize, Taulan, Ye, Dawin, Shiturin, Gairo, Muroma, Dija, Di, Suni, Geja, Bide, Now, Aku, Sompia, Chetrin, Tolara, Chibare, Gaza, Dita, Garo, Liasimi, Malon, Lamu, Abawin, Lunaje, Sana, Tautamu, Saya, Bido, Kane, Jung, Duin, Yara, Chibare, She.
American Bidangu, Missouri Pine, Malume, Mudat Ugo, Tamun, Yaswe, Kantai, Libu, Yaya, Shigo, Tiz, Lope, like the Poma, Sanini, Nibanga, Ninian, or Sanapia, Gandhi, Di Sanapia, Bori, Hanyabamara, Champamuri, Pila, Gavare, St. Louis, Muzunga, Del Malup, Yamas, and Nini, Namanga, Sanabia, do the Chuga, but him about Manigo, Quegajabio, Yerigule, Yawatu, and people Kejabare. Eri Delma Loop, so Yaha, Southern Sandy, Lubina, Biagani, Water, Fashion Zindi, Madia Bissi, Young Zindi, Pabit and Samburi, Shida, Lucigar and Yakupibare, Sanabare Durega, Manigo, Quarity, Jampa Sanapiari, Pilabi and Almajega, E. Ludego, Limian Wayan, Nimbi, the Chugo, Panzi Gebare, Sanini, Sawangara, St. Louis, Mio, Sinji, Bondi, Daga, Zue, Sanda, Nakugo, Piabi, Lu Yabong Yazwa, Ninianza, Sanapiaga Jaraba. Kawajo Digida Puppet, you do Pergale, Sanapia, Borejo, St. Louis Mew, Yetta Port and Inet. Longo Ego, Piwa, Pina, Mam, Hobulo, you saw it at Trap. St. Louis Ma, Sanin, Yaga, Pilo Pupin, Sentara, Gida, Chobi, Wego, Piatine, so we got Elim Naga, Tina, Kevarek, yeah.
You Americans and Yeni Ben Yamava season ago, Yeni Chonai, Gwegani, Colonel IT. Slidometer Sakon, Kilohas Dikon Chaushetonia, Slidometer Sako, Kilohas Dinganga Chonga, Slidometer Nasanga, Kilohas Diku Chonga Ruani, you are told and been your account.
You in Yamavai season yet, Tinikin Yamanet, Yamanian Gani, Twabi Lante, Sure, Druko, Rohingya Muslim, Living Lautre, Sakanyi de Ku, Sapo, Bing Larry, Suyaga, Seasoned, who Dawin Shiduriga, Yavare, a sound, the Longo Mirazu, Chaku, Nitane, a sound or own bank, the Tom Lidango, Bing Larry, Myama, Neza, Naga, She is 2 kilometer, Jerem, Myama, now say at Dema, Tisa, Doma, Pibare, Doka, the Riet, Dola, Quinguro, Gantatam, Edo, Bing Larry, Suyaga, Yavare, Rohingya Doka Derigo, Sakan, Pimpe, Dokun Pumam, Hopulule, Binglarish Pile, Wintiga, Setamala, Sayenima, Biosu, Taraba, Tabian Binglarish, Nangan Dima, Moto Yene, Ki, Dola, Quingule, Damia, Tabare, Disakango, Binglarish, Sipan, Nangaga, Kunibe, a poesi, Buba, Disama, Pibade, Ogola, Nasang, Ayaniga, Nesa, Yegan Rigo, Rohingya, Situituatiga, Deca, Kabide, now, Sit Pega, Nemi, Shilling in assisting ye, Lodama, Doka de Nyabia, Binglarish.
ကိုထွက်ပြေးသွားတာဖြစ်ပါတယ်ရှင်ကုလသမဂ္ဂထွေထွေညီလာခံကိုလာမယ့်အင်္ဂါနေ့ကျရင်အမေရိကန်ပြည်တော်စုညွှန်မြန်မာစတင်ကျင်းပမှာဖြစ်ပြီးတော့ဒီအတွက်လုံခြုံရေးပြင်ဆင်မှုတွေလှုပ်ဆောင်နေသလိုစာနာပြတဲ့သူတွေဘက်ကလည်းစာနာပြဖို့ပြင်ဆင်နေကြပါတယ်ကုလသမဂ္ဂရုံးချုပ်ရှိရာညွှန်မြန်မာနဲ့ဆင်ကျင်းပတဲ့ထွေထွေညီလာခံကိုကမ္ဘာနိုင်ငံပေါင်း 193 ဒေါ်စာစုကြီးကတော့ရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာဆွေးရောက်တည်ရအကြမ်းဖက်မှုအန္တရာယ်ကြောင့်အခုနှစ်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မှာမဟုတ်ဘဲဒုသမရဦးဟင်ရီဗန်တီယူပဲတက်ရောက်မှာဖြစ်ပါတယ်ကုလသမဂ္ဂမှာတပတ်ကြာကျင်းပမဲ့အစည်းအဝေးအတွင်းမှာကမ္ဘာခေါင်းဆောင်တွေဟာငြိမ်းချမ်းရေးလုံခြုံရေးနဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိစ္စရပ်တွေကိုလည်
ဆိုရအကြီးအကဲအရာရှိတဦးနဲ့သူ့ရဲ့လုံခြုံရေးအဆောင်အ ਨੇ ဆုံး၄ဦးတို့တေဆုံးခဲ့ရပါတယ်။ အာဖဂန်နိုင်ငံနဲ့နယ်စပ်မှာရှိတဲ့မတိမငြိမ်ဖြစ်နေတဲ့ဘာကျွမ်းမျိုးနယ်စုထေတာမှာပောက်ကွဲမှုဖြစ်တာပါမျိုးနယ်စုအကြီးအကဲတွေနဲ့အစင်အလာတွဲဆောင်ပွဲကိုတက်ရောက်ဖို့နေဆက်ရွာတရားကိုသွားတဲ့မာမွန်ခရိုင်ခွဲရဲ့အုပ်ချုပ်ရေးမှုဖဝတ်အာလီရဲ့ကားကထောင်ထားတဲ့ဘုံကိုထိခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ် Pakistan Taliban တို့က လမ်းမထောင်ဘုံကိုသူတို့လုခဲ့တာလို့ပြောပါတယ်
ကပောက်ကွဲမှုကြောင့်အုပ်ချုပ်ရေးမှုဖော်ဝတ်တအားလီအပါအဝင်ခုနှစ်ဦးသေဆုံးတယ်လို့လည်းမီဒီယာတွေကိုပေးပို့တဲ့အီးမေးလ်မှာဖော်ပြထားပါတယ်ရှင်ဂျပန်နိုင်ငံကျူးရှူကျွန်းကိုအင်အားဖြင့်တိုင်ဖုန်မုန်တိုင်းတနင်္ဂနွေနေ့မနက်ပိုင်းကဝင်ရောက်တိုက်ခတ်ခဲ့ပြီးတော့မိုးသက်လေပြင်းများကြောက်ခဲ့ပါတယ်တာလင်းတိုင်ဖုန်မုန်တိုင်းကြောင့်ဂျပန်နိုင်ငံတောင်ပိုင်းနေရာတော်များများမှာမိုးသ လိုင်းကကျင်းကြပါတယ်ကျူရှူကျွန်းနဲ့ရှီကိုကူကျွန်းတွေမှာယထာနဲ့လေရောင်းခီးစဉ်တွေရဆိုင်ခဲ့ရသလိုပင်လယ်လိုင်းအနေနဲ့အနေငယ်ရေကြီးတာတွေလည်းရှိခဲ့ပါတယ်ဒီတိုင်ဖုန်းမုန်တိုင်းဟာဂျပန်နိုင်ငံနောက်ပိုင်းမှာဝင်မွေနောက်တိုက်ခတ်ခဲ့ပြီးတော့ကန်ယူတန်းဒေသတွေမှာလည်းမိုးတဲထန်စွာရွာသွန်းပြီးရေကြီးတာတွေလိုင်းကျန်းတာတွေဖြစ်နိုင်တယ်လို့အာနာပိုင်ဒီဘက်ကသတိပေးထားပါတယ်အဇာကူရာမြို့ဒေသခံတချို့ကတော့မုန်တိုင်းကယ်ဆယ်ရေးစခန်းတွေမှာတွားရောက်ခိုလုံခဲ့ကြပါတယ်တာလင်တိုင်ဖုန်းမုန်တိုင်းဟာပစိဖိတ်ဒေသမှာအခုနှစ်မုန်တိုင်းရာသီအတွင်းဖြစ်ပေါ်ခဲ့တဲ့18ခုမြောက်မုန်တိုင်းလည်းဖြစ်ပါတယ်မုန်တိုင်းဟာအရှေ့မြောက်ဘက်ကိုဥတီရွှေရှားနေပြီးတော့တိုကျိုမြို့ကိုဒီကနေ့တနင်္ဂနွေနေ့ညနေပိုင်းလောက်မှာရောက်နိုင်ခြေရှိတယ်လို့ခန့်မှန်းနေကြပါတယ်။တာလင်တိုင်ဖုန်းမုန်တိုင်းကြောင့်အခုသတင်းပတ်ဆော့ပိုင်းကတရုတ်နိုင်ငံမှာတော့လူ2သိန်းကျော်ပေးလွှာကိုရှင်းပြောင်းခဲ့ရပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကိုထောက်ခံတဲ့သူတွေရဲ့ကုကဲရေးဌာနကိုသိမ်းယူလိုက်ပြီလို့ဖိလစ်ပိုင်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။မနေ့စနေနေ့ကစပြီးဗလီတစ်ခုနဲ့တခြားအဆောက်အုံတစ်ခုကိုစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်သွေးကြွတွေရဲ့ကုကဲရေးဌာနကိုသိမ်းယူနိုင်ခဲ့တာလို့စစ်တပ်ကပြောပါတယ်။မာရာဝီမြို့ရဲ့၄လနီးပါးကြာတိုက်ပွဲတွေအတွင်းလူပေါင်း800ကျော်သေဆုံးခဲ့ရပြီလည်းဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမှတ်တမ်းကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒေါအောင်ဆန်းစုကြည်ပြောကြားမဲ့မိကုံအပေါ်အမြင်သဘောထားတွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဆန်ရမိကုံဟာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အကြက်အတဲစိန်ခေါ်မှုတွေပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေဖိအားတွေကိုအတိုင်းအတာတစ်ခုထိပြေလျှော့အောင်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ပေမဲ့လို့ကြုံနေရတဲ့ပြဿနာတွေကတော့အလုံးစုံပြေလည်သွားမှာမဟုတ်ဘူးဆိုတဲ့ယူဆချက်တွေလည်းရှိပါတယ်အင်္ဂလိပ်ဘာသာနဲ့ပြောမယ့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့မိကုံပေါ်နိုင်ငံလက်ရှိအခြေအနေကိုစိုးရိမ်မကင်းဖြစ်နေရတဲ့ပြည်သူအများနားလည်အောင်မြန်မာဘာသာနဲ့လည်းပြောစီလိုသူတွေလည်းရှိပါတယ်။ဒေါ်အောင်ဆန်းစုကြည်ပြောကြားမယ့်မိကုံအပေါ်သဘောထားအမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။လာမယ့်သတင်းပတ်ထဲစက်တင်ဘာလ19ရက်နေ့အင်္ဂါနေ့မနက်7:00နာရီမှာတော့နေပြည်တော်အပြည်ပြည်ဆိုင်ရာကွန်မန်းရှင်းဘ ਹੁ ဌာနမှာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာမိကုံပြောကြားမှာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုတော့မြန်မာနိုင်ငံဆိုင်ရာတန်ရုံးတာဝန်ခံတွေတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုဖိတ်ကြားထားပါတယ်။ဒေါ်အောင်ဆန်းစုကြည်မိကုံပြောနေတဲ့ဒီပိုင်းနဲ့ထဲအစိုးရရုံမြင့်တန်ကြားနဲ့ရေဒီယိုတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံကိုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မတက်ရောက်နိုင်ခဲ့တာဟာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုဖြစ်စဉ်ကြောင့်တိမ်းချောင်သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့နဲ့ဒီမငြိမ်သက်မှုဖြစ်စဉ်တွေနဲ့ဆက်ဆက်ပြီးဘာသာရေးလူမျိုးရေးပြည်ပခအသွင်ဆောင်တဲ့ဖန်တီးမှုတွေကြောင့်ပြည်တွင်းတည်ငြိမ်လုံခြုံရေးကိုအထူးအလေးထားလှုပ်ဆောင်မှုစတဲ့အကြောင်းပြချက်၄ချက်နဲ့မသွားရောက်ခဲ့တာလို့ကြေညာခဲ့ပြီးတဲ့နောက်မှာတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်အခုလိုမိကုံးပြောဆိုမဲ့အပေါ်နိုင်ငံတကာမှာရောပြည်တွင်းမှာပါအထူးစိတ်ဝင်စားမှုတွေမြင့်တက်နေတာဖြစ်ပါတယ်။နိုင်ငံတော်တိုင်းပင်ခံရဲ့အခုလိုပြောမဲ့မိကုံးဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအဖြစ်အပျက်တွေစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေဖိအားတွေကိုပြေလျော့သွားအောင်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း The Voice Weekly ဒုတိယအေဒီတာချုပ်ဦးစေရသူကသုံးသပ်ပါတယ်
။အန်သူတန်ကြားကျင်နေကြတာပေါ့နော်လူတွေကကြားကျင်နေတဲ့အခါကျတော့ဒါကတော့ဟိုဓာတ်ရိုက်ကျွန်တော်တို့ဖြေရှင်းလိုက်တာပါပဲ။ဟိုနိုင်ငံတကာပြည်သက်ကိုလေဓာတ်ရိုက်ဖြေရှင်းလိုက်တာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှာကြာတော့ကြည့်ပြန်တော့လေသူဘလောက်ရှင်းရှင်းတော့အခုဟာအမြင်ကစောင့်နေကြတဲ့အခါတော့လေအကုန်စင်တော့လေကြောက်ဆောင်မှာတော့မဟုတ်ဘူး။သို့တော်လေဟိုတိုင်းတာတစ်ခုပြီးတော့တက်ရောက်သွားလိမ့်မယ်လေဒီနိုင်ငံတကာအမြင်။သူကလည်း ဒီနိုင်ငံတကာပေါ့သူတို့တဘောလည်းကောင်းကောင်းသိရခါကြတော့ဒီအကြည့်အောင်မဲ့စကလုံးနေတော့ရွေးပြီးတော့ပြောလိုက်မယ်လို့ထင်ပါတယ်ဒါကြောင့်လဲဆိုအင်္ဂလိပ်လိုပြောတာပေါ့နော်နိုင်ငံတော်ရှေ့ပြမိန်ကွန်းဆိုပေမဲ့ဒီမှာပြည်သူကိုပြောတာလည်းဆိုင်ရင်နိုင်ငံတကာကိုအထူးသဖြင့်တော့ထရင်ဂျီလာကန်တက်လာမဲ့လူတွေပေါ့နော်အဲ့ပုံကိုယ်တွေလည်းနောက်ပြီးတော့သူ့ကိုအဲ့ဒီပြောဖို့အတွက်တိုက်တွန်းနေကြတဲ့ key influencer ပေါ့နော်ဒီနိုင်ငံတကာလေးစားတဲ့ပုံကိုယ်တွေပေါ့ဗျာသူပြောရင်တော့ Nobel ဆုရတဲ့သူတွေအဲ့ဒီလူတွေကိုလည်းသူကကြီးညွှန်းပြီးပြောတာဖြစ်ပါလိမ့်မယ
်ဒါပေမဲ့လို့နိုင်ငံကိုကိုစားပြုတဲ့မိန်ကွန်းဟာဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတကတာပြောကြားတဲ့နယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်အမ်းကပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့ဝေဖန်ပြောဆိုလိုက်ပါတယ
်ပထမတစ်ချက်ကဒေါအောင်ဆန်းစုကြည်ဒီနိုင်ငံတော်သမ္မတမဟုတ်ဘူးဆိုတာတော့သဘောပေါက်စေချင်တယ်အဲ့တော့နိုင်ငံတော်အခြေပြမိကွန်းကိုပြောရမယ့်ပုဂ္ဂိုလ်ဒီနိုင်ငံတော်သမ္မတတဦးကြီးပဲတော့ဖွဲ့စည်းပုံအခြေခံဥပဒေအရရှိပါတယ်ပြည်သူပြည်သားတို့လည်းသဘောပေါက်မယ်ထင်တယ်ဆိုရအဖွဲ့နဲ့နော်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်သဘောပေါက်စေချင်တယ်လို့မဟုတ်နိုင်ငံတကာမိသားစုတွေကိုပြောဖို့ရည်ရွယ်တယ်ဆိုရင်ကုလသမဂ္ဂထရီညီနာခံမှာသွားပြီးပြောစေချင်တယ်သူပြောတဲ့အသုံးအနှုန်းသူပြောလိုတဲ့ရည်ရွယ်ချက်သူဆွေးဆောင်လိုတဲ့နိုင်ငံတကာပြည်သက်များဟာကုလသမဂ္ဂထရီညီနာခံနဲ့ကပ္ပမိသားစုတွေမှာရှိပါတယ်အဲ့ဒီနှစ်ခုကိုတည်တည်ချာချာသုံးသပ်ပြီးမယ်ဆိုရင်တော့ဖြင့်အခုနိုင်ငံတော်ခြေပြမိကွန်းကိုပြောခြင်းဒီသမ္မတကြီးရဲ့တာဝန်ကိုထမ်းဆောင်ခြင်းဖြစ်တယ်လာမယ့်19ရက်နေ့မှာပြောမယ့်အခြေအနေဒီရခိုင်ပြည်နယ်နဲ့အဓိကပတ်သက်တဲ့နိုင်ငံအချုပ်အခြာအာဏာမျိုးသားလုံခြုံရေးနဲ့မျိုးသားအကျိုးစီးပွားနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ရည်တည်ချက်ကိုသူခိုင်ခိုင်မာမာလူထုကိုပြတ်သားအမယ်ကာလဖြစ်လို့နိုင်ငံတကာမိသားစုကိုပြတ်သားအမယ်ကာလဖြစ်တယ်ဆိုတာလေးကိုကျွန်တော်တို့သုံးသပ်ပါတယ
်ဒေါ်ဆန်းစုကြည်ကိုယ်တိုင်မိကွန်းပြောကြားခြင်းအပြင်နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အကျတဲ့စိန်ခေါ်မှုတွေကိုနိုင်ငံတကာဘက်ကအတိုင်းအတာတစ်ခုထိနားလည်လက်ခံလာနိုင်မယ်လို့မျှော်လင့်နိုင်ပေမဲ့အလုံးစုံတော့ပြေလျော့သွားမှာမဟုတ်ကြောင်းနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ်
ကျွန်တော်တို့နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဒီအကျတဲ့စိန်ခေါ်မှုတွေကိုအတိုင်းအတာတစ်ခုထိထင်ဟပ်ပြီးတော့နိုင်ငံတကာရဲ့ယုံကြည်မှုကိုမြင့်တင်နိုင်မယ်မိန့်ခွန်းဖြစ်လာမယ်လို့တော့ကျွန်တော်ကမျှော်လင့်တယ်အဲဒါတို့လည်းပဲကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျတဲ့တွေကိုဖြေရှင်းတဲ့နေရာမှာတော့အစိုးရတစ်ခုလည်းကိုကြည့်လို့မရဘူးလို့ကျွန်တော်ကမြင်တယ်အစိုးရရောတမတော်ရောတော့နောက်တိုင်းသားခေါင်းဆောင်တွေရောအားလုံးပူးပေါင်းပါဝင်ပြီးရောဆောင်ရွက်နိုင်တဲ့လုပ်ငန်းစဉ်မျိုးကိုကျွန်တော်တို့ကရှေ့တန်းတင်လို့လိုအပ်တယ်လို့မြင်တယ်ထို့တော်လည်းပဲကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျတဲ့တွေကိုဖြေရှင်းနိုင်မယ်လမ်းစာနဲ့အခြေခံခေါင်းတွေကိုတော့ဖော်ထုတ်ပေးနိုင်လိမ့်မယ်လို့အဲ့ဒီလိုတော့မျှော်လင့်ပါတယ
်လက်ရှိနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေအပေါ်စိုးရိမ်မကင်းဖြစ်နေရတဲ့နိုင်ငံသူနိုင်ငံသားတွေသိရှိနားလည်နိုင်စေဖို့အတွက်ကိုလည်းနိုင်ငံတော်အတိုင်းအမြန်အနေနဲ့ရုံးသုံးစကားဖြစ်တဲ့မြန်မာစကားနဲ့ပဲပြည်သူကိုပြောစီလူတယ်လို့ဒေါက်တာအေးမောင်ကတိုက်တွန်းပါတယ်ဒေါအောင်ဆန်းစုကြည်ကိုရိုင်းမေကွန်းပြောကြားမယ်ဌာနကိုတက်ရောက်လိုတဲ့သူတွေနိုင်ငံတကာတန်ရုံးနေနောက်နိုင်ငံတကာကနေတင်းလာယူလိုသူတွေနိုင်ငံတကာဖွဲ့စည်းတွေအနေနဲ့စက်တင်ဘာလ18ရက်နေ့တင်းလာနေမနက်10:00အထိနောက်ဆုံးထားပြီးပြန်ကြားရေးဝန်ကြီးဌာနပြည်တွင်းပြည်ပဆက်ဆံရေးနဲ့တင်းပြန်ကြားရေးဌာနခွဲကိုဆက်သွယ်ကြဖို့တိုက်တွန်းထားတယ်လို့နိုင်ငံတော်အတိုင်းအမြန်ရဲ့မေကွန်းကိုအစိုးရတင်းမီဒီယာရုပ်မြင်သံကြားတွေဖြစ်တဲ့ MRTV, MITV နဲ့ Radio FM ကနေဓာတ်ရိုက် live ထုတ်လွှင့်ပေးသွားမှာဖြစ်ကြောင်းလည်းပြန်ကြားရေးဝန်ကြီးဌာနဘက်ကအတည်ပြုကြေညာထားပါတယ်ရှင်
မဆူမတင်ပြခဲ့တာဖြစ်ပါတယ်အခုတော့ရှမ်းပြည်နယ်တွင်တိုက်ပွဲနဲ့လူခွင့်ရချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းလာလက်နက်ကိုင်ဖွဲ့လို့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ဒီတိုက်ပွဲဖြစ်ပွားတဲ့ဒေသအတွင်းကဒေသခံကြီးရွာသားတွေလူခွင့်ရချိုးဖောက်မှုခံနေရတယ်လို့ရှမ်းလူခွင့်ရဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်မငင်းချမ်းသေးတဲ့ရှမ်းပြည်နယ်အတွင်းမှာစိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်မတော်တို့ကြားစိုက်ပွဲတွေဖြစ်ပွားနေသလိုဒေသခံတွေကလည်းလူခွင့်ရတွေချိုးဖောက်ခံနေရတာပါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်လွယ်ပင်းကြီးွာကြားမှာမြန်မာတပ်မတော်နဲ့ DNLA တမ်းပရောင်တပ်ဖွဲ့တို့ကြားမနေ့ကတိုက်ပွဲနှစ်ကြိမ်ပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ DNLA ပြန်ကြားရေးရာရှိဘူမှုစာအကျော်ကပြောပါတယ
်မနေ့ကဒီနေရာထဲမှာဝတ်နှစ်ကြိမ်ဆက်တိုက်ပြင်းထန်တယ်ဒီဖြစ်တဲ့နေရာကကြောင်မဲမြို့နယ်လွယ်ပင်းအရာထက်လာပါဖြစ်တယ်တဲ့ဘောတော်လေးအပြင်းထန်တယ်တဲ့ဘောကြာတော့ဒီမိမတမတော်ကအဲ့လွယ်ပင်းရောပဲပြဆုံးသွားတယ်ဒီကဲမှုကတော့ဒီလိုပဲမရှိဘူးမိမတမတော်ပဲတော့ကျွန်တော်မသိရဘူးဒီနေ့လည်းအဲ့မှာတော့စီတော်လေးအတိမနေတဲ့အနေထားတော့ရှိသေးတယ်
မြန်မာသမ္မတသမ္မတခလုတ်ခလုတ်အင်အားစရာခန့်ဟာတမ်းပလောင်သောက်ပွဲရှိရာဒေသဘက်ကိုဆိုးဆစ်ဆင်လာလို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီကနေ့အထိသမ္မတကလည်းနေပြည်တော်ရေးလှုပ်ဆောင်နေစေချင်နေတဲ့ကြောင့်တိုက်ပွဲဆက်လက်ဖြစ်ပွားမယ့်အလားအလာရှိနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကလည်းနမ်မလူမြို့နယ်၊နန်းဆန်မြို့နယ်နဲ့ကြောင်မဲမြို့နယ်တွင်မှမြန်မာသမ္မတနဲ့တရက်တည်းတိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွင်ရွာသားတွေထွက်ပြေးတိမ်းရှောင်နေရမှုတွေရှိနေပါတယ်။ဒေသတွင်းရွာသားတွေအနေနဲ့နှစ်ဖက်သက်ဖွဲ့တွေနှီးကပ်လာရင်နေရာကနေတိမ်းရှောင်နေရတယ်လို့ဘုံမှုသားအကျော်ကပြောပါတယ် ပြီးကြတဲ့စက်တင်ဘာလ17ရက်နေ့ကဒီဘောမျိုးနယ်စိန်ကျောအုပ်စုတွင်မြောက်ပိုင်းရှမ်းပြည်သမတော်SSPB SSA ရဲ့နန်တွေးတပ်စခန်းကိုမြန်မာသမတော်ခြေလင်စာရင်ခလရသက်၄ခုငန့်နေမြေမြင့်လင်းတိုက်ခိုက်ခဲ့လို့ပြစ်ခတ်မှုတွင်ဒေသခံရွာသူရွာသားတွေဆက်ပြီးတင်းချောင်နေရပါတယ်။ဒါပြင်စက်တင်ဘာလ17ရက်နေ့ကမိုင်းရင်မြို့နယ်အတွင်းဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွင်လွန်ရင်းကျွရသားသုံ
ตอนนี้ที่เป็นแต่จังหวะนี่นะที่เป็นแต่ชาติยาตาลีปีละครั้งนี้ผมว่าต้องมาเจอว่าเขาดีอย่างนั้นบุญยามาพี่อาจจะเอาตัวอะไรพี่เราต้องเนี่ยจะนี่นะเลยโดนแล้วไอ้เต้มาตัวอย่างนี้คนลงที่ได้แล้วพี่ก็คิดว่าดูเรียนออกมาเรียนเลยแล้วเรียนบัวแล้วดูเรียนไม่ได้จังหวะเดียวเลยมาต้องแล้วก็ลูกคนนี้ชอบแข่งแล้วชอบแต่ไอ้ดูทุ่มมาชอบน้องน้องเขาว่าแล้วพี่เราดูเลยปวดอะไรลูกแข่งแล้ว
ท่านที่ว่าเลยว่าถ้าต้องหัวเจ้าอยู่ลูกจีดีเนี่ยเท่ากันหมดเนี่ยแต่ละลูกไม่ลาไปแม้เสียงเจ้าอยู่ถ้าต้องอย่างก็รอดทีนี้ที่เปลี่ยนแล้วพวกมันยังได้บุลุตุกัสสุวาเลยสุวาเตะแต่ละไปแม้เลยซึ่งไม่ใช่บ่อยอาชามีเนี่ยเดี๋ยวมาลูกคุยชูบ้ามุขพิเศษเนี่ยจะเส้นลาดามีสีเดือดลูกต่อองค์สันสุจีบ่าวเองสุยานี่เนี่ยที่พิเศษด้วยก็ส่งเรียกเปลี่ยวสูมูดีมีสีเดือดบุลุลูกคุยมันแต่พวกกันเนี่ยแสดงมาละสั่งเลี้ย
ကျွန်တော်တို့ကမြန်မာနိုင်ငံကမတော့တရားဥပဒေလွှတ်လိုက်ရေးဖွဲ့တို့အခြေပြုလှုပ်ရှားနေပြီမြန်မာသမ္မတနဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်တရှိညီညာကြီးလုပ်ငန်းစဉ်ဖော်ဆောင်နေစေချင်နေမှာစည်ရင်းနည်းနဲ့ဖြည့်ရှင်းတာဟာစိတ်မှန်နဲ့ဖြည့်ရှင်းနည်းမဟုတ်ဘူးလို့တရားနယ်လေးပြန်ကြားရေးရရှိပုံမှုတအားကျော်ကပြောပါတယ်ဒီတော့ဆိုရလဲကျွန်တော်လူချင်းနဲ့ဒီမဟုတ်ဘူးနော ude. Tama di niti di mada mo yo suya mo yo kiso mo kala na mi dom siu kiso mo masela kino ba yana kendi siya sila.
An si ibi ya sa chula mama yisu na ndira tama lang tapo e nyo kwan siya mi tamro kaya u kichelo la yu pwedu ha UWSB wabi tuisi nyu yu pwe usaw ne Pitang su nengan yisu nyu yi komati FBNCC pwe wini pibi Nyama su ya ne nyen chan yi pong san tene sui song su ni naibu Chupan sangyo ni zele pipare kamya
ในกรุงเอ็นเดรินพิพูเกล้าพิบาร์เรกุโรท่านเองเวก้าช่วยพยองลูกตมารีดีวินลูกลูกไก่ในกรุงจังหวัดเตียงพิบาร์เรไทยเนี่ยตัวมาที่วินลูกลูกนี่จ่าเรดูเรดเวมีมาสี่ไอซ่าเอาลูกลูกย่าเรดเวลูกตมารีดเวเข็กเขื่อนพิบาร์เรที่จังปีสงกรานท่านเชื่อใจวิวเอ็มมาบ้านเดรินดาวมาเอเอมากาเดรินพิพูทาวาเรชินไทยในงานเนี่ยมาเตียมาเวนี่ท่านลูกลูกไก่นี่เดมีมาบ้าเวนในงานจ้าลูกตมารีกูเตียมเวลูกลูกคือแม่ปงตีนไปไหนบูเดทายในงานตะวันลูกตม
ကျွန်တော်ကမြန်မာနိုင်ငံကထုတ်ပေးတဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်အတွက်ပါငွေကြေးသွင်းဖို့အတွက်21ရက်ဖြစ်နားတဲ့7လပဲလွတ်ဆိုင်ကနေပေးသွင်းခံခဲ့ပါတယ်။လက်ရှိလုံတမားတွေပေးသွင်းရတဲ့ငွေကြေးနဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်တရိုက်တာဦးကျော်တောင်းကအခုလိုပြောပြပါတယ်။ထိုင်းကဘယ်လောက်ယူလဲဆိုတော့ရှင်းရတဲ့ခဏချေယူတယ်။7ပဲမှ
ဆုံးရဆိုတာကအင်းအောင်တာဟုတ်တယ်ပမာအစုအတွဲတစ်ဆက်ပင်ကယူပေးတာဒေသကကြတော့ငွေယူပေးတဲ့ဆက်ပင်11ရဲ့ဝန်ဆောင်ကအခုငါးရာနဲ့60ကြတော့ဟိုငါးရာနဲ့ငါးကျေကဝတ်ပါမယ်ဆက်ပင်ကဝန်ဆောင်ကအခုလိုမျိုးငွေကျေးတွေတွင်းရုံနဲ့မပြီးသေးပဲမိသူမိဝါဖြစ်ကြောင်းအထောက်အထားဆောင်ရဖို့အတွက် ပွဲစားတွေကိုအခကျင်းဝင်အများအပြားအလုပ်သမားတွေကတက်မှန်ပေးသွင်းနေရတယ်လို့ဆိုပါတယ်။မဟာထိုင်စင်တာတက်မှာတော့စီအိုင်စာအုပ်ရဖို့အတွက်တန်းစီစောင့်နေရပြီးအဲ့ဒီရုံးထဲကိုဝင်ရောက်နိုင်ဖို့အတွက်ပွဲစားတွေကိုဘန်းငွေ3000ကနေ3500လောက်ထိပေးသွင်းနေရတယ်ဆိုပြီးအလုပ်သမားတဦးကပြောပြပါတယ်။ပြီးတော့တိုင်းဆက်နဲ့စုံမထဲကိုတက်လို့ရတယ်လေ။ဟိုမှာပါတိုင်းဖောင်ဖြီးတာဒီရေဒီလိုရှိရင်ကိုအမိတ်သ ရှိတယ်၊၃၂၀၀ရှိတယ်၊၃၁၀၀ရှိတယ်၊၃၀၀ဆိုတာကတော့မသိတယ်ကိုမသိဘူးမသားဘူးဒီ၃၀၀ရှိတယ်၊၃၀၀ရှိတယ်၊၃၀၀မှာ
ထောင်ကအဲ့ဒီဆိုင်ရတယ်မှာအပေါ်ရောက်ရင်ပြေးပါဆိုပြီးတော့ဝင်းစားမှာအဆစ်ဆင်းဖြစ်သွားတယ်ခင်ဗျာအပြင်ဝင်းစားအတွင်းဝင်းစားအဲ့ဒီလိုဖြစ်သွားတယ်သူတချို့ကဘယ်လိုစကားပြောတော့ဟာအကိုဟိုမှမတတော်လို့တင်းကြတော့စေဝါမှာစေဝါမှာဟိုဘာသာပြေးပြီးလို့ရှိရင်ပြီးပြီးဆိုရဲမလုပ်ဘဲနဲ့ပြန်သွားလို့ရရှိတယ်လုပ်တယ်လူတယ်ရှိတယ်
လူသမားတော်များများကတော့ဆရဲဆရဲနေဖြစ်ဆက်တာတွေနားမလည်တာတွေစီရင်ရုံးတွေမှာစာအုပ်ထုတ်နိုင်ဖို့အတွက်လည်းပွဲစားတွေကနေတဆင့်သာလုပ်နေကြပါတယ်။ဖိုင်းဆိုရကတော့ပွဲစားတွေဈာဝင်ဆောင်ရွက်လို့မရအောင်လုပ်ဆောင်ထားပေမဲ့မြန်မာဘက်ကဖွင့်ထားတဲ့စီရင်ရုံးတွေမှာတော့ပွဲစားတွေနဲ့သွားမှသာစာအုပ်ထုတ်ယူဖို့အတွက်လွယ်ကူကြတယ်လို့ဆိုပါတယ်။ဒီအတွက်တရားဝင်ဖြစ်အောင်လုပ်ခဲ့ကြတဲ
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာသတင်းချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ဆုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းချင်းယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တအားမှ855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။
VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာပါ။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကြေညာပေးပါမယ်ရှင်
။မြန်မာနိုင်ငံကတွင်ထွက်ပြေးလာတဲ့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်၄သိန်းလောက်အတွက်စခန်းကြီးတစ်ခုစောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကကြီးကြီးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဆောက်အုံတစ်လုံးကိုမိသားစု6စုနေထိုင်နိုင်မဲ့အဆောက်အုံပေါင်း 14,000 ကိုဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နားက 8.1 ကီလိုမီတာကျဲတဲ့မြေမာနောက်ဆက်ရက်အတွင်းတိစောက်သွားမှာဖြစ်ပါတယ်။ဒုက္ခသည်ရဲ့သွားလာခွင့်ကိုလည်းကန့်သတ်ထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောဆိုထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြောက်ယထာဘုံခွဲမှုနဲ့ဆက်ဆက်မှုတန်တရားနဲ့ဒုတိယမြောက်လူတို့အုပ်ကိုထပ်မံဖမ်းဆီးတဲ့အကြောင်းရဲကပြောပါတယ်။ဟီထရိုးနေစိတ်ရှိရာလန်ဒန်အနောက်ပိုင်းဟော့စလိုကအသက် 21 နှစ်အရွယ်အမျိုးသားတဦးကိုစနေနေ့ညတကောင်းတိုင်းမတိုင်ခင်မှာဖမ်းဆီးခဲ့တဲ့အကြောင်းရဲအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံရဲ့အကြမ်းဖက်ဝါဒဆိုင်ရာဥပဒေနဲ့သူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ကမ္ဘာ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်မှာပြန်ပါဖို့ဆန္ဒရှိတဲ့သဘောမျိုးဥရောပသမဂ္ဂ EU ရဲ့စွန့်ဆိုင်ရာထိပ်တန်းတာဝန်ရှိသူတွေကိုအမေရိကန်ဘက်ကအရေးအယံပြထားပါတယ်။အဲ့ဒီသဘောတူညီချက်ကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့အတွက်အမေရိကန်ကနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရန့်ကဇွန်လမှာကြေညာထားတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီမနေ့တုန်းကဒီသမ္မတရဲ့ပြောခွင့်ရသမရအင်ဂျီရောပြောခွင့်ရဆာရာဟတ်ကဘီဆန္ဒကကွဲပြားတဲ့ပြောဆိုချက်တစ်ခုကို Twitter မှာရေးပါတယ်ပါရီသဘောတူညီချက်အပေါ်မှာအမေရိကန်ရဲ့သဘောထားမပြောင်းလဲတဲ့အကြောင်းသဘောတူညီချက်ထဲမှာအမေရိကန်အတွက်အကျိုးရှိမဲ့အချက်တွေမပါရင်အမေရိကန်ကနှုတ်ထွက်မယ်ဆိုတာသမရကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တဲ့အကြောင်းအင်ဂျီရောပြောခွင့်ရကရေးသားခဲ့ပါတယ်ရှင်
တရင်အချင်းချုပ်ကိုမတ်တင်ငီထိုက်ကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ ZBL ထားကြီးဖြစ်ပါတယ်ကျွန်မရှာဖုံပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင် VOA American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.